တော့ရှိမှာ Energy ဆိုရမှာဝင်ကြီးချုပ်နဲ့ဝင်ကြီးတချို့အပြောင်းလဲလုပ်မယ်ဆိုတဲ့သတင်းအနေနဲ့အတူမြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပေါ်ဝေဖန်ခြင်းခုံတံတွေကဆူညံလာပါတယ်။နေရာနံပြားကအားနဲ့ချက်တွေကိုဖာထေးနေမဲ့အစားအစိုးရရဲ့ချုပ်ကိုင်မှု policy ကိုရှော့ချပစ်တဲ့နယ်ဆိုတဲ့အကြံပေးသူတချို့လဲရှိနေကြတယ်လို့တချို့ကတော့မြန်မာတိုက်ခန့်တွေဟာခစ်တခစ်ကို အမြဲနောက်ကျနေခဲ့ကြတယ်လို့ထောက်ပြကြပါတယ်။ဒီတစ်ပတ်မှာတော့လွတ်တော်မှတ်တွေထားရှိတဲ့ဥဆောင်တာဝန်ယူတတ်မှုစိတ်ဓာတ်များအကြောင်းလေ့လာကြည့်ကြရအောင်ပါ။အင်ဒိုနီးရှားအာနာရှင်ဆူအာတိုလွန်နှစ်ကာလများနဲ့လက်ရှိရင်ဆိုင်နေရတဲ့ကမ္ဘာစီးပွားရေးပြဿနာတွေအကြောင်းနိုင်ရှင်သုံးသပ်ပြနေသူသူတည်သူတူကတော့ နှစ်ဆက်တရာစုမှာဒီမိုကရက်တိုက်ဇေးရှင်းကိုပြုပြင်ပြောင်းလဲလုပ်နေသူတွေအတွက်ရင်ဆိုင်ရမယ့်အခက်အခဲကြီးတစ်ခုရှိတယ်။အဲဒါကတော့ခက်ကိုဘယ်လိုပြန်လဲထိန်းညှိရမလဲဆိုတဲ့အချက်ပဲဖြစ်တယ်။ဘာလို့လဲဆိုတော့လက်ရှိကျွန်တော်တို့ရင်ဆိုင်ဖြတ်သန်းနေရတဲ့နှစ်ကာလတွေဟာ1996ခုနှစ်ကာလတွေလို့မဟုတ်တော့ပါဘူး။1996ခုနှစ်ကာလတွေကိုကြည့်လိုက်မယ်ဆိုရင်ကွန်မြူနတီအာဏာရှင်တွေပ ံတွေမှာအလုတ်ကင်တွေပေါ်များလာတယ်။တိုင်းပြည်တွေချမ်းသာလာကြတယ်။တရုတ်ပြည်ကြီးရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကအထင်ရှားဥပမာတစ်ခုဖြစ်လာတယ်။ဒါပေမဲ့ liberal စီးပွားရေးမော်ဒယ်ဟာနောက်နှစ်20မှာလူဒန်းစားမညီမျှမှုတွေနဲ့အတူပြဿနာအသစ်တွေတည်လာလိမ့်မယ်လို့ဟော့ကင်းထုတ်ခဲ့သူတွေရှိနေပါတယ်။သူတို့ယူဆခဲ့တယ်လို့ပါပဲ။ချမ်းသာကြွယ်ဝတဲ့နိုင်ငံတွေဟာကမ္ဘာစီးပွားရေးပြက်ကတန်းကိုအလူလိမ့်ခံစားနေကြရတယ်လို့ဖွံ့ဖြိုးတိုးတက်စေနိုင်ငံတွေချင်းမှာလည်းအလုတ်သမားအင်အားစုဟာလောက်ခါမှာစလို့အည်အသွေးနဲ့စွမ်းရည်အထိအပြိုင်ဆိုင်ဖြစ်လာကြတယ်ဈေးကွက်လူလာကြတယ်လွတ်လပ်စွာကုန်သွယ်မှုဟာအားလုံးအတွက်အကျိုးကျေးဇူးရစေမယ်နိုင်ငံတွေကိုချမ်းသာစေလိမ့်မယ်ဆိုတဲ့မျှော်လင့်ချက်လိုမျိုးမဟုတ်တော့ပါဘူးဒါကို liberal စီးပွားရေး policy ရဲ့အကျတဲ့လို့ခေါ်ကြပါတယ်မြန်မာပြည်ကလည်းအဲ့ဒီအကျတဲ့ကိုရင်ဆိုင်ရမှာမလွဲမသွေပါနိုင်ငံသားချင်းညှို့နှံမှုတွေနဲ့အလုတ်ကိုင်းတွေဈေးကွက်တွေကိုရှာတဲ့အခါအိမ်နီးချင်းနိုင်ငံတွေစီကထုတ်လုပ်မှုတွေအလုပ်သမားတွေရဲ့ကြွန့်ကျင်နိုင်မှုအဆင့်တွေဟာစကားပြောစရာဖြစ်လာတော့တယ်လို့ဆိုပါတယ်။တကယ်တော့ကဘာကြီးဟာအကြက်တဲပေါင်းများစွာကိုဖြတ်တန်းနေကြရပါတယ်။ဒါကြောင့်လဲခေတ်တိုင်းမှာပြပနာတွေကိုဖြည့်ရှင်းနိုင်မဲ့ဥဆောင်နိုင်စွာရှိသူနိုင်ငံရေးသမားတွေပို့လို့လိုအပ်လာပါတယ်။လက်ရှိအမေရိကန်ပြည်ထောင်စုကိုကြည့်ပါ။ဒီဇင်ဘာလတလတဲမှာတည်းအလုပ်ကိုင်းပေါင်းတသိန်းခွဲဖန်တီးပေးနိုင်ခဲ့ပါတယ်။အိမ်ဈေးက600ခန့်လုံးတက်လာပါတယ်။တပြိုင်နက်တည်းမှာပဲစူပါမားကတ်တွေပလာဇာတွေနဲ့အသေးစားစီးပွားရေးလုပ်ငန်းပေါင်း9000ကျော်ပိတ်ပစ်လိုက်ရပါတယ်။ဈေးကွက်ကအင်တာနက်မှာရွေ့သွားတဲ့အတွက်ပုံသဏ္ဍာန်ပြောင်းသွားတယ်လို့ထင်မြင်ချက်ပေးကြပါ။ဒီလိုမျိုးတွေဘာကြောင့်ဖြစ်နေသလဲ။အမေရိကမှာလက်ရှိကြုံတွေ့နေရတဲ့စီးပွားရေးနိုင်ငံရေးပြဿနာတွေကိုပညာရှင်တွေကဒေါင်ပေါင်းစုံမှသုံးသပ်အဖြေရှာကြပါတယ်။ပြစ်တင်ဝေဖန်ကြပါတယ်။ CNN သတင်းမီဒီယာကစီးပွားရေးပြန်လည်ဥမော်လာတဲ့အခြေအနေတွေကိုမပြောတော့ပဲရုရှားပြည်ထောင်နဲ့ဒေါ်နယ်ထရန့်အစိုးရပတ်သက်နေတာတွေကိုထောက်ပြဆွဆွဲတိုက်ခိုက်ကြပါတယ် Fox News Agency ကတော့ Conservative Media ထုံးစံအတိုင်းဒေါ်နယ်ထရန့်ရဲ့စီးပွားရေးပေါ်ဆောင်နိုင်မှုအားပါချက်တွေကိုချီးကျူးထောက်ပံ့ပြုကြပါတယ်။ဘာပဲဖြစ်ဖြစ်သတင်းတွေထင်မြင်ဆွေးနွေးချက်တွေကိုလက်လက်ဆက်ဆက်ကြားနေရတယ်။တက္ကသိုလ်မှာစီးပွားရေးဆိုင်ရာစာတမ်းတွေမလေ့လာခဲ့သူတွေတောင်မှသတင်းမီဒီယာတွေကိုကြည့်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုဘာကြောင့်ကြာဆုံးလဲ။ဘာကြောင့်အောင်မြင်လဲဆိုတဲ့အချက်ကိုကောင်းကောင်းနားလည်လာကြပါတယ်။ပညာရှင်တွေကမီဒီယာတွေပေါ်မှာတက်ပြီးရှင်းပြနေကြတာကြောင့်ပဲဖြစ်ပါလိမ့်။သောရရှိမှခင်ဗျာ။အချင်းတွေဘလို့ပဲကြုံကြုံဒီမိုကရေစီနိုင်ငံတွေမှာနိုင်ငံရေးသမားတွေကပြည်သူကိုရဲရဲဝံ့ဝံ့တင်ဥဆောင်ရပါတယ်။စီးပွားရေးပြက်ကတ်တွေကိုကြည့်လိုက်ပါ။သမ္မတအိုဘားမားဖြစ်ဖြစ်ဒေါ်နယ်ထရန့်ဖြစ်ဖြစ်လူတို့တွေ့ဆုံပွဲတွေမှာပြောတဲ့မိန့်ခွန်းတွေကိုလေ့လာတဲ့အခါခင်ဗျားတို့ပူပန်တော့ကရောက်မလို့ကြပါနဲ့။ဒီခက်ခွဲတွေကိုကျွန်တော်တို့အစိုးရကဥဆောင်ဖြေရှင်းသွားမယ်။အားလုံးအဆင်ပြေသွားပါလိမ့်မယ်လို့ဆိုကြပါလိမ့်။ယုံယုံကြည်ကြည်မဲပေးခဲ့တဲ့ပြည်သူကိုအလေးအမြတ်ပြုခြင်းတာဝန်ယူမှုတာဝန်သိတတ်မှုကိုနားလည်တဲ့သဘောကိုပြခြင်းပဲဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်မှာလက်ရှိအစိုးရခေါင်းဆောင်တွေရဲ့မိန့်ခွန်းတွေကိုကြည့်လိုက်တဲ့အခါပြည်သူလူထုကအစိုးရကိုကူညီကြပါပြည်သူကိုအရေးချင်းမြင်တင်ပြီးမှစီးပွားရေးဖွံ့ဖြိုးတိုးတက်လာမယ်လို့ဆိုကြပြန်ပါတယ်။အစိုးရဟာပြည်သူကိုအကူအညီတောင်းလာလိုက်တာ1990ရွေးကောက်ပွဲကလေးကဖြစ်ပါတယ်။ပြည်သူတွေကအကူတိုင်းမှာတာဝန်ချေခဲ့ပြီးပါပြီ။အစိုးရဘက်ကတာဝန်ချေဖို့အရေးချင်းပြဖို့ပဲလိုပါတော့တယ်။တော်ရရှင်မြမပြည်သူတွေလဲအမေရိကန်နိုင်ငံရေးခေါင်းဆောင်တွေလူတာဝန်သိစိတ်လေးနဲ့ရုံးကန်ဥဆောင်လမ်းညွန်ပြမဲ့လွှတ်တော်မှတ်တွေအစိုးရတွေနဲ့စုံစည်းနိုင်ကြပါစေ။